ံဖတ်ဆပလလို့အမည်တွင်လာတဲ့ဖတ်တပလဖွဲ့စည်းခြင်းအကြောင်းပြောပြပါမယ်။ဗိုလ်ချုပ်အောင်ဆန်းကဂျပန်ဒေါ်လာရေးအတွက်ဆွေးနွေးဖို့တခင်ဆိုးကိုတွားခေါ်ခိုင်းလို့မိမိတွားခေါ်ရမှာတခင်ဆိုးကစီးပြီးမိမိတို့ကိုနိုင်ငံရေးတင်နန်းတက်လာတက်ခိုင်းပါတယ်။အဲ့ဒီတင်နန်းမှာကွန်ပျူနစ်ဝါဒများသာမကဖက်ဆစ်ဆန့်ကျင်ရေးဝါဒများအကြောင်းပါပါဝင်ပါတယ်။လူသားသမိုင်းရဲ့ခေတ်ကြီး၅ခေတ်အကြောင်းဆိုဗီယက်ယူနီယံနိုင်ငံတော်ကြီးအကြောင်းစတာတွေလည်းပါဝင်ပါတယ်။ဒီတင်နန်းများကမိမိတို့ရဲ့လူဘဝအမြင်ကိုအကြီးအကျယ်ပြောင်းလဲစေခဲ့ပါတယ်။ဒီတင်နန်းလည်းပြီးရောမိမိတို့အဖွဲ့သားအားလုံးလည်းကွန်မြူနစ်ပါတီဝင်များဖြစ်သွားပါတော့တယ်။တင်နန်းပြီးတာနဲ့တခင်ဆိုးကိုဗမာတပ်မတော်အဝတ်စားများဝတ်ဆင်စေပြီးမိမိတို့အဖွဲ့ကပုဂိုးသို့ခေါ်ဆောင်လာပါတယ်။ရန်ကုန်မှာဝင်ပြီးဗိုလ်ချုပ်ကိုမိမိအကြောင်းကြားထားခဲ့လို့မိမိတို့ဘကိုးရောက်ပြီးတရက်နှစ်ရက်အကြာမှာဗိုလ်ချုပ်လည်းအနားယူဖို့ဆိုပြီးဒေါခင်ကြီးပါခေါ်ကဗကိုးကိုရောက်ရှိလာပါတော့တယ်။ဗကိုးမျိုးတွေကအိမ်တအိမ်မှာတဲပါတယ်။အဲ့ဒီအိမ်ကမှဗိုလ်ချုပ်ဟာမနေ့တိုင်းမိမိအိမ်ကိုရောက်ရှိလာပြီးတခင်ဆိုးနဲ့တနေကုန်ဆွေးနွေးကြတာပါ။ဆွေးနွေးပွဲက၃ရက်လောက်ကြာပါတယ်။ဒီနောက်တော့ဗိုလ်ချုပ်တို့ပြန်သွားပါတယ်။တခင်ဆိုးကညာပိုင်းတွေမှာသူဗိုလ်ချုပ်နဲ့ဆွေးနွေးရတာတွေကိုမိမိကိုနည်းနည်းပါးပါးပြောပြပါတယ်။သူတို့ဖက်ဆစ်ဂျပန်ကိုတော်လှန်ဖို့နဲ့အဲ့ဒီတော်လှန်ရေးကိုခေါင်းဆောင်ဖို့ဖက်ဆစ်တိုက်ဖြတ်ရေးပြည်သူလွတ်လပ်ရေးအဖွဲ့ဖတ်တပလကိုဖွဲ့စည်းကြမှာဖြစ်ကြောင်းစတာတွေပါပါတယ်။တခင်ဆိုးဟာဗိုလ်ချုပ်ရဲ့တက်ကြွမှုကိုလည်းအတော်အားရဝန်တာဖြစ်နေပါတယ်။ဒီနောက်တော့မိမိတို့တခင်ဆိုးကိုဒီဒီရဲကိုပြန်ပို့ကြပါတယ်။ဒီဒီရဲကအပြန်ရန်ကုန်အရောက်မှာတော့သတင်းစိုးတစ်ခုကစောင့်ကြိုနေပါတယ်။မိမိရဲ့ဘကိုးမှာရှိတဲ့အိမ်ကထမင်းကျက်ရဲဘော်လေးကိုပါကိုဂျပန်ကင်ပေတိုင်ကဖမ်းထားပြီဆိုတဲ့သတင်းပါ။ဗိုလ်ချုပ်အောင်ဆန်းလည်းအတော်မျက်နှာမကောင်းဖြစ်နေပြီးမိမိကိုလည်းဂျပန်အဖမ်းခံရမှာစိုးလို့ဘကိုးကိုမပြန်ခိုင်းတော့ပဲရန်ကုန်စစ်ဝင်ကြီးရုံးမှာပဲလေ့ကျင့်ရေးမှုအဖြစ်ခန့်အပ်လိုက်ပါတော့တယ်။အဲ့ဒီကိုပါဆိုတဲ့မိမိရဲ့ကိုရန်ရဲဘော်လေးဟာအလွန်တစ္ဆာရှိပြီးနိုင်ငံရေးအရာလဲနိုးကြားတက်ကြသူလေးပါစဖတ်လဲအလွန်ဝါသနာပါပြီးမိမိအပေါ်အလွန်လေးစားစွာပြုစုစောင့်ရှောက်နေသူဖြစ်ပါတယ်ဂျပန်ကသူ့ကိုဖမ်းပြီးဗိုလ်ချုပ်အောင်ဆန်းဗိုလ်ချုပ်သောအိမ်မှာဘယ်သူနဲ့တွေ့တယ်လဲလို့အကြင်ကြင်စစ်ပါတယ်နှိမ့်ဆက်ညှဉ်းပန်းမှုတွေလဲလုပ်ပါတယ်သူကမိမိဘုံမှုနဲ့သာတွေ့ဆုံစကားပြောကြောင်းတသမတ်ထဲပြောဆိုနေလို့နောက်ဆုံးမှလွတ်လိုက်ပါတယ်ဒီနီးနဲ့ကိုပါဟာဗိုလ်ချုပ်နဲ့မိမိကိုပါမကဖက်စစ်ဒေါ်လာရေးကြီးကိုပါကယ်တင်လိုက်ပါတော့တယ်။အဲ့ဒီကာလတုန်းကဗကိုးကိုအိန္ဒိယရောက်နေတဲ့တပ်ဖုံးကြီးသခင်သိမ့်ဖေဦးသိမ့်ဖေမြင့်လေကြီးနဲ့ဆင်းလာတယ်ဆိုတဲ့သတင်းဂျပန်ကရထားလို့အတင်းလိုက်နေတာပါ။အဲ့ဒီကိုပါဆိုတဲ့ရဲဘော်လေးဟာနောင်ပြည်သူရဲဘော်အဖွဲ့မှဘူနန္ဒဆိုတဲ့နာမည်နဲ့ထင်ရှားလာတဲ့ခေါင်းဆောင်တဦးဖြစ်လာပါတယ်။ဒီကာလမှာပဲမိမိအတွက်ကိုကြီးကိုရာကိစ္စတစ်ခုပေါ်လာပါတယ်။တခင်ဆိုးနဲ့နေထိုင်နေရတုန်းကတညမှတခင်ဆိုးကမိမိကိုအိမ်အောင်ပြုဖို့တိုက်တွန်းပါတယ်။မိမိကလည်းမိမိမှာငယ်ကြီးစားရှိကြောင်းလွတ်လပ်ရေးရပြီးမှလက်ထပ်ဖို့စီစဉ်ထားတဲ့အကြောင်းပြောပြတော့တခင်ဆိုးကတော်လှန်ရေးသမားတွေအနေနဲ့အခြေအနေတင့်တော်ရင်လက်ထပ်ရမှာပေါ်လို့တိုက်တိုက်တွန်းတွန်းပြောထားလို့မိမိလည်းလက်ထပ်ဖို့စီစဉ်ပါတော့တယ်။လက်ထပ်ဖို့စီစဉ်ပြီးတဲ့နောက်ဦးလေးများကိုဇနီးလောင်းရဲ့မိဘများကိုအတောင်းခိုင်းပါတယ်။သို့တော်လည်းစစ်သားတယောက်နဲ့တော့မိမိသမီးကိုသဘောမတူနိုင်လို့မိမိဇနီးလောင်းရဲ့မိဘများကညှင်းဆိုလွှတ်လိုက်တဲ့အတွေ့မိမိလည်းဘာမှမတတ်နိုင်တော့ပဲနေနေရပါတယ်။အဲ့ဒီကာလမှာပဲမိမိကစာတစောင်းတော့ရေးပေးမိပါတယ်။အဲ့ဒါကတော့တတ်နိုင်ရင်ကိုယ့်ဟာကိုယ်နီးနာရှာပြီးထွက်လာခဲ့ပါလို့ပြောလို့ဇနီးလောင်းဟာမိမိရဲ့ဦးလေးတယောက်ကိုအဖို့ခေါ်ပြီးတော့ရန်ကုန်ကိုလိုက်လာခဲ့ပါတယ်။လက်ထပ်ပွဲကိုကောင်းဆောင်ကြီးသာယာဝတီတခင်မြအိမ်မှာကျင်းပပြီးအဲ့ဒီအချိန်တုန်းကနိုင်ငံသားရေးဝင်ကြီးဖြစ်တဲ့ဦးနုတို့ဇနီးမောင်နှံကလက်ထပ်ပေးပါတယ်။ဆရာကြီးတခင်ကိုရောမိုင်းကမင်္ဂလာဩဝါဒကပြောပေးပါတယ်။လက်ထပ်ပွဲဟာခက်ချင်းချင်းပဲဖြစ်ပေမဲ့တိုက်တိုက်နဲ့နဲ့ပါပဲ။ဗိုလ်ချုပ်တို့ဇနီးမောင်လံလက်လာကြပြီးမိမိကိုနောက်ပြောင်သွားပါတယ်။အဲ့ဒီတော့ကမိမိရဲ့ရဲဘော်ရဲဘက်တွေဖြစ်တဲ့ဘူရန်အောင်ဘူရဲထုတ်ဘူမြင့်အောင်ကြီးတို့ဟာလူပြူကြီးတွေပါသူတို့တွေမိမိကိုဝိုင်းဝန်းစနောက်ကျပြောင်းကြနဲ့အလွန်ပျော်ရွှင်ခဲ့ကြပါတယ်လက်ထပ်ပွဲပြီးတော့မိမိတို့အားလုံးတပြောတပါးကြီးမိမိရဲ့ဥယျဇာရလမ်းကအိမ်ကိုပြန်လာကြပါတယ်အဲ့ဒီညကဘူမြင့်အောင်ကြီးကစက်သားညာဟင်းဆိုတာ เวซ่าราเดโคซ่ารามาก้องเนี่ยสุบิรออู้อีซาลางอ่ะมีนี่ก้องมาชื่อเดกะลาเจ็ดฉันนี่เดกะเจ็ดตะชู่ตั้วพี่รอโคพี่รอมาเฉ็ดซ่าจ่าดาဖြစ်ပါတယ်အဲ့ဒီစာအဝဲတောက်ဝဲကိုဘူရဲထုတ်ကိုလဲလှမ်းခေါ်လို့ဘူရဲထုတ်ပါပါလာပါတယ်ဘူရဲထုတ်ကဘူကျုံအောင်ဆိုင်ရဲ့အတွင်းဝင်အဖြစ်ဘူကျုံအောင်ဆိုင်ရဲ့အတူနေနေတာဖြစ်ပါတယ်ချက်သားဟင်ညာဟင်ချက်ပြီးတော့မိမိတို့ဇနီးမောင်နှံ Yarabigo, along the real ones of Nimi Bare. Eddie Niha, Tangoya, Lizen Akune, Genoaila, Sangaya Niva. Eddie Nyaga, Lumiare Ma, Akuro, Mimine, Buetota, Janshi Nivarore. Now upon Maro, Persetona Yi, Ejang, Piobia Bame.